ရုပ်ပုံတို့ကောက်ရိပ်လေးဂွင်းထဲကရူတာအကြောင်းနော်မင်းနဲ့ရူတာတို့ဟာအလွန်ပြင်းဆင်းရဲခဲ့ကြတယ်ဒါကြောင့်ရူတာကနော်မင်းအားကျမလေထဲသို့တွားယူစပန်းကြံများကိုကောက်ပြစေလို့ခွန်တောင်းခဲ့တယ်ရူတာဟာလေဂွင်းထဲသို့တွားပြီးစပန်းများကိုသိမ့်နေတဲ့အလုတ်သမားများစီသို့တွားခဲ့တယ်ထူးလေပိုင်ရှင်ရဲ့နာမည်ဟာဘောဇလို့ခေါ်တယ်လေပိုင်ရှင်ကသူ့ရဲ့လေဂွင်းထဲမှာစပါးကြံကိုလိုက်ပြီးကောက်နေတဲ့တိုင်းတစ်ပါးကအမျိုးသမီးအကြောင်းကိုအလုတ်သမားများအားမင်းများလိုက်တယ်။အလုတ်သမားများက"သူမသည်မောဘပြည်မှနောမိနဲ့အတူလိုက်လာတဲ့မောဘအမျိုးသမီးရူတာဖြစ်တယ်"လို့ပြန်ဖြေကြတယ်။ဘောဇာကရူတာကြီး"သူမရဲ့ရောက်မှအပေါ်နဲ့ဘယ်လောက်တဘောကောင်းကြောင်းကြားခဲ့တယ်။ထို့ပြင်သူမသည်အလုတ်ကိုကောင်းမွန်စွာလုတ်ကင်နေတယ်ကိုတူမြင်ခဲ့တယ်။ထို့ကြောင့်ဘောဇာသည်ရူတာကိုခေါ်၍ငါအလုတ်သမားများနဲ့အတူစပန်းသိမ့်ပြီးဒီအထိဒီမှာပဲနေပါအလုတ်သမားများကိုလည်းသူမကိုမနှောက်ရှက်ရနဲ့ရိတ်ပြီးတော့စပန်းတချို့ကိုလည်းသူမကောက်ယူဖို့အတွက်ခြံထားပေးပါလို့ပြောလိုက်တယ်ရူတာအိမ်ရောက်တော့အခါဘောဇာဤဂျင်နာတတ်တော့စိတ်ထားကိုနော်မင်းအားပြန်ပြောပြခဲ့တယ်နော်မင်းကသူ့ကိုဖျားသခင်ကောင်းချီးပေးပါစေတူဒီကျမတို့နဲ့နီးစပ်တဲ့ဆွေမျိုးဖြစ်တယ်လို့ဆိုခဲ့တယ်